ကိုဗစ်မျိုးကွက်သည့် Omicron ကိုတောင်အာဖရိကတိုင်းမှာတွေ့ရှိကြောင်းတရားဝင်အတည်မပြုခင်ကတည်းကအနောက်ဥရောပမှာရောက်ရှိနေပြီဖြစ်ကြောင်းအထောက်အထားသစ်တွေထွက်ပေါ်လာပါတယ်။နယ်သာလန်နိုင်ငံကိုတောင်အာဖရိကကနေလေကြောင်းကနေရောက်လာတဲ့ခီးတွေမှာကိုဗစ်ရောဂါပိုးသစ်ကူးစက်မှုပထမဆုံးအတည်ပြုခဲ့ပြီးဖြစ်တဲ့တောက်ကြာနေမတိုင်ခင်သတင်းတပတ်တိတိဆော်တဲ့နိုဝင်ဘာလ16ရက်နေ့မှာကတည်းကယောဂပိုးသစ်ကိုဓာတ်ခွဲနမူနာတွေ့ရှိထားကြောင်းအင်္ဂါနေ့ပါပဲတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါရတယ်။ဗြိတိန်၊ကနေဒါ၊စကော့တလန်၊ဩစတြေးလျ၊ဩစတီးရီးယား၊စပိန်၊ဆွီဒင်နိုင်ငံတွေမှာလည်းယောဂပိုးသစ်တွေ့ရှိမှုအတည်ပြုထားပြီးပြင်သစ်နဲ့ဂျပန်နိုင်ငံတို့လည်းပထမဆုံးကူးစက်မှုတွေကိုအင်္ဂါနေ့ကအတည်ပြုလိုက်တာကြောင့်အခုဆိုရင် Omicron ပိုးသစ်ကူးစက်တဲ့နိုင်ငံပေါင်း20လောက်ရှိနေပြီဖြစ်ပါတယ်။ယောဂပိုးသစ်ကူးစက်ပြန့်နှံ့လာချိန်မှာပဲလက်ရှိကိုဗစ်ကာကွယ်ဆေးတွေကထိရောက်မှုနည်းနိုင်တယ်လို့ကာကွယ်ဆေးထုတ်လုပ်တဲ့ Moderna ဆေးကုမ္ပဏီကြီးရဲ့အကြီးအကဲ Steven Bunce ကအင်္ဂါနေ့မှာ Financial Times သတင်းစာကိုပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းAstraZeneca ကာကွယ်ဆေးပူးတွဲထုတ်လုပ်ခဲ့တဲ့ Britain Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့လက်ရှိကာကွယ်ဆေးဟာကိုဗစ်ရောဂါပိုးတွေကိုတိတိယောက်ယောက်ကာကွယ်နိုင်တာတွေ့ရပြီးOmicron ပိုးသစ်ကိုအကာအကွယ်မပေးနိုင်တဲ့အထောက်အထားမျိုးမတွေ့ရှိရသေးဘူးလို့ပြောဆိုပါတယ်ခင်ဗျာ။